ထိုင်းနိုင်ငံကော့တောင်ကျွန်းကလေကျွန်းမှာလူတက်မှုမှာဆွဆွဲခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အမှုကိုဒီလိုက်ပါဆောင်ရွက်ပေးဖို့ဆိုပြီးတော့ထိုင်းမျိုးသားလူခွင့်ရေးကော်မရှင်ကိုမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကဒီအကြောင်းကြားစာပေးပို့ထားတယ်ဆိုတော့အဲ့ဒီထဲမှာအဓိကဒီထိုင်းလူခွင့်ရေးကော်မရှင်ကိုဒီအမှုအတွက်ဘာတွေများတိုက်တွန်းထားပါလဲရှင
်။ထိုင်းလူခွင့်ရေးကော်မရှင်နဲ့ကျွန်တော်တို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်တို့ကကျွန်တော်တို့အရှိတမအစလူခွင့်ရေးအဖွဲ့အစည်းများရဲ့ဖိုရမ်ရဲ့အဖွဲ့ဝင်တွေဖြစ်ပါတယ်။ဖြစ်တဲ့အတွက်ပထမဆုံးကျွန်တော်ပြောလို့တာကထိုင်းလူခွင့်ရေးကော်မရှင်အနေနဲ့ဒီကိစ္စမှာပါဝင်ဆောင်ရွက်ပေးတဲ့အတွက်ထိုင်းလူခွင့်ရေးကော်မရှင်ကိုကျေးဇူးတင်ကြောင်းကျွန်တော်အနေနဲ့ပထမဦးစွာပြောလို့ပါတယ်။အဲ့တော့ပထမတစ်ချက်ကတော့လူငယ်များကိုဖန်စီထိန်းသိမ်းတဲ့အခါမှာကျွန်တော်တို့နှိမ့်နှိမ့်ဆက်ခြင်းမပြုဘဲနဲ့ကမ္ဘာလူခွင့်ရေးပညာစာရန်ထဲမှာပြဋ္ဌာန်းတဲ့ကျင့်ဝတ်များနဲ့အညီဆောင်ရွက်ဖို့အချက်တစ်ချက်ပါရှိပါတယ်။နောက်ကျွန်တော်တို့ဒုတိယအချက်ကတော့ဒီဖန်စီထိန်းသိမ်းထားစဉ်မှာကျွန်တော်တို့ဝန်ထမ်းဖွဆိုချက်ကိုအတင်းအကျပ်ထိန်းချုပ်ရယူခြင်းမျိုးမပြုတင်ကြောင်းလည်းကျွန်တော်တို့တိုက်တွန်းထားပါတယ်။အမှုကိုစစ်ဆေးမယ်ဆိုရင်လည်းပဲဥရင်းနဲ့အညီမှန်ကန်မျှတပြီးတော့ဉာဏ်ဆန်းစွာစစ်ဆေးပေးဖို့တရားခဏ်ရဲ့အခွင့်အရေးများဆုံးရှုံးမှုမရှိအောင်ဆောင်ရွက်ပေးဖို့အတွက်တောင်းဆိုတိုက်တွန်းပါတယ်။နောက်တစ်ခုကလိုက်ပါသွားတဲ့မိသားစုများနဲ့ဒီထိန်းသိမ်းထားတဲ့လူငယ်နှုတ်တွေ့ဆုံခွင့်အတွက်လည်းပဲကျွန်တော်တို့တိုက်တွန်းထားပါတယ်။အဓိကအရေးကြီးတဲ့ဒီအချက်ကလေး၄ချက်ကျွန်တော်တို့ပါရှိတဲ့ဆိုတာလေးကိုကျွန်တော်ပြောကြားလိုပါတယ်။
ဟုတ်ကဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နေနဲ့အခုလိုမျိုးတိုက်တွန်းတဲ့စာအပြင်ပေါ့လေဒီအမှုအတွက်ဒီနှစ်နိုင်ငံဘယ်လိုပူးပေါင်းဆောင်ရွက်မယ်လို့အစီအစဉ်ရှိပါလဲရှင
်။အဲကြာတော့ဟုတ်ဖြစ်ဆက်ပြီးတော့ကျွန်တော်တို့တိုးတက်မှုပေါ်မှာမူတည်ပြီးတော့ရင်အပြန်လမ်းဆက်ဆံမှုတွေရလာမယ်ဆိုရင်တော့ဒီပေါ်မှာကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့နည်းလမ်းတွေဆက်ပေါ်လာမယ်လို့ဒီလိုကျွန်တော်တို့မျှော်လင့်ပါတယ်။တော့ဆိုရင်ဘယ်လိုပူးပေါင်းမယ်ဆိုတာကျွန်တော်တို့ပြောဖို့အတွက်စောနေပါသေးတယ်ခင်ဗျာ
။ဟုတ်ကဲ့ရှင်။အခုဒီထိုင်းလူခွင့်ကော်မရှင်ကလည်းမနေ့ကပြောပါတယ်ဒီထိုင်းနိုင်ငံအာဏာပိုင်ရဲဘက်တွေကနေပြီးတော့ဒီလူငယ်နှစ်ဦးအပေါ်မှာဒီအမှုနဲ့ပတ်သက်ပြီးတော့ညှဉ်းပန်းနှိပ်စက်ခဲ့တာမျိုးတွေရှိတယ်ဆိုပြီးတော့သူတို့ပြောဆိုချက်တွေပေါ့လေဒီနိုင်ငံတကာသတင်းတွေမှာဖော်ပြထားတာတွေ့ရပါတယ်ဆိုတော့ဒီအခြေအနေတွေနဲ့ပတ်သက်လို့ရောအမျိုးသားလူခွင့်ကော်မရှင်အနေနဲ့ဘယ်လိုများဆက်ပြီးတော့လှုပ်သွားဖို့အစီအစဉ်ရှိလဲရှင
်။အဲကျွန်တော်တို့အနေနဲ့တော့ရင်ဒီဖြစ်စဉ်ကိုစဖြစ်တဲ့ဖြစ်ပွားတဲ့အချိန်ကစပြီးတော့ရရှိတဲ့သတင်းတွေကိုကျွန်တော်တို့အမြဲတမ်းလေ့လာပြီးတော့ဒီဖြစ်စဉ်ရဲ့အခြေအနေကိုကျွန်တော်တို့စောင့်ကြည့်နေပါတယ်အဲ့တော့ဒီထွက်ပေါ်တဲ့သတင်းတွေပေါ်မှာလည်းကျွန်တော်တို့အနေနဲ့စိုးရိမ်မှုရှိပါတယ်ဒီထွက်ပေါ်တဲ့သတင်းတွေအတိုင်းမှန်ကန်မဲ့ဖော်ခဲ့ရင်တော့ဒါတွေဟာလူ့အခွင့်အရေးချိုးဖောက်မှုလို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်ဒါကြောင့်ဒီတိုးတက်မှုအခြေအနေပေါ်မူတည်ပြီးတော့ရင်ကျွန်တော်တို့ကော်မရှင်အနေနဲ့တော့ဒီလိုအပ်တဲ့ပံ့ပိုးဆောင်ရွက်မှုတွေဆောင်ရွက်သွားနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ဟုတ်ကဲ့ဦးစင်းမြိုင်တို့ရဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ဒီအမှုပေါ်လေးလက်ရှိအခြေအနေထားတွေအရာဒီအမှုထဲမှာဒီလူငယ်နှစ်ဦးဟာလူ့အခွင့်အရေးချိုးဖောက်ခံထားရမှုတွေရှိပါသလားဘလောက်ထိဘလို့အခြေအနေမျိုးတွေရှိရဲလို့ဦးစင်းမြိုင်သုံးသပ်နိုင်မလဲရှင
်အဲလို့တော့ရင်ကျွန်တော်တို့တိတိကျကျပြောဖို့တော့စောနေပါသေးတယ်သတင်းတွေပေါ်မှာမူတည်ပြီးတော့ပဲကျွန်တော်တို့လေ့လာတာဖြစ်ပါတယ်အဲ့တော့တကယ်ချိုးဖောက်ခံရမှုရှိမရှိကတော့ကျွန်တော်ထင်ပါတယ်ထိုင်းလူ့အခွင့်အရေးကော်မရှင်နဲ့ကျွန်တော်တို့လိုက်ပါဆောင်ရွက်နေတဲ့ကျွန်တော်တို့မြန်မာနိုင်ငံကရှိနေများအနေနဲ့တော့ပြောနိုင်မယ်လို့ကျွန်တော်ဒါမျှော်လင့်ပါတယ်ကျွန်တော်တို့အနေနဲ့တော့ယင်းဒီလက်တွေ့စစ်ဆေးပြီးတော့အတည်ပြုနိုင်တဲ့အနေအထားမရှိသေးပါဘူးခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံကနေပြီးတော့တခြားနိုင်ငံရဲ့အခြားမှာသွားပြီးတော့အလုပ်လုပ်ကြတဲ့မြန်မာနိုင်ငံသားတွေအထူးသဖြင့်တော့ဒီအိန္ဒိချင်းထိုင်းတို့မလေးရှားတို့စင်ကာပူတို့မှာပေါ့လေအလုပ်ကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေထဲမှာအခုလိုမျိုးလူ့အခွင့်အရေးချိုးဖောက်ခံရတာမျိုးတွေကြုံလာခဲ့တယ်ဆိုရင်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ဘယ်လိုဆောင်ရွက်ပေးမလဲဘယ်လိုဆောင်ရွက်ပေးဖို့အစီအစဉ်ရှိပါလဲရှင
်ဒီမျိုးကတော့စိတ်ဝင်စားဖို့လည်းကောင်းပါတယ်မေးလဲလေးတဲ့နဲ့ပေးဖို့မှာပဲကျွန်တော်တို့အနေနဲ့ဆောင်ရွက်ဖို့ပေါ့လေစီမံမယ်အစီအစဉ်တစ်ခုကိုချမှတ်မယ်ပေါ်လေဒီလိုတော့ဆောင်ရွက်ဖို့ကျွန်တော်တို့ရှိပါတယ်။ဘာလို့လဲဆိုတော့ယင်ဒီမှာဖြစ်နေတဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့လေ့လာစစ်ဆေးမှတ်တမ်းတင်တဲ့အဆင့်တစ်ဆင့်ကိုတော့ကျွန်တော်တို့ပထမအဆင့်ဆောင်ရွက်မှာဖြစ်ပါတယ်။အဲဒီတွေ့ရှိတဲ့လေ့လာစစ်ဆေးမှတ်တမ်းတင်တဲ့ဒီမှတ်တမ်းတင်ချက်တွေပေါ်မှာမူတည်ပြီးတော့ယင်ကျွန်တော်တို့အနေနဲ့လူခွင့်ရရှိတော့နောက်ကမ္ဘာလူခွင့်ရစံနှုန်းတွေနဲ့အညီပေါ်လေဆောင်ရွက်သွားနိုင်မှုကျွန်တော်တို့ကိုစူးစမ်းရမှာဖြစ်ပါတယ်။
ဟုတ်ကဲ့ဦးစင်မြိုင်ခုလိုဖြစ်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်။